ရခိုင်ပြည်နယ်ကနေရစွန့်ခွာသွားသူတွေပြန်လည်လက်ခံရေးမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မဲ့ပေါ်ရခိုင်မောင်တော်ကမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ရောက်ရင်ညာဒုက္ခသည်တွေကကြိုးစိုးလက်ခံကြပါမယ်လို့သူတို့အတွက်ခိုင်မာတဲ့လူညုံရေးအာမခံချက်လွတ်လပ်စွာသွားလာခွင့်အပောင်းဝင်နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့နောက်ပြီးအကြမ်းဖက်တိုက်ခတ်မှုနဲ့နေမြေရှင်းလင်းမှုတွေအတွင်းဆုံးရှုံးနှင်နာခဲ့မှုအပေါ်တရားမျှတစွာဆောင်ရွက်ပေးဖို့ကိုတောင်းဆိုကြပါတယ်အသေးစိတ်ကိုတော့မတ်ဆွန်မွန်ကပြောပြမှာပါ
နေရစွန့်ခွာတိန်းချောင်တဲ့သူတွေမိမိတို့ရဲ့သဘောဆန္ဒအလျောက်ဂုံတိုက်ခါရှိစွာနဲ့နေရရင်ကိုပြန်နိုင်ရေးကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေးကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR တို့နဲ့အတူမြမအစိုးရတို့ကြားသုံးဝင်ဆိုင်ပူးပေါင်းဆောင်ရွက်ဖို့နားလည်မှုစကြုံလွားဇွန်လ6ရက်နေ့ကသဘောတူလက်မှတ်ရေးထိုးခဲ့ကြတဲ့အပေါ်ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ဘက်တိန်းချောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလက်ခံကြပါတယ်ဒါပေမဲ့လို့နိုင်ငံသားဖြစ်ခွင့်နဲ့နိုင်ငံသားခွင့်ရအပြေဝပေးရအပါအဝင်သူတို့အတွက်ခိုင်မာတဲ့ဘဝအမကန်ချက်နဲ့အသက်အန္တရာယ်လုံခြုံရေးအလေးထားဆောင်ရွက်ပေးဖို့ကိုတောင်းဆိုပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားသူတွေကိုတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေအဖြစ်ခေါ်ဝေါ်သုံးဆွဲပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးကကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥမောင်မောင်ကတော့ကုလသမဂ္ဂနဲ့မြန်မာအစိုးရတို့ကြားအခုလိုပူးပေါင်းဆောင်ရွက်မှုကိုကြိုးစိုးပေးမယ်လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေစုပေါင်းတောင်းဆိုထားတဲ့တောင်းဆိုချက်12ချက်ပါဝင်တဲ့အချက်တွေကိုဦးစားပေးဆောင်ရွက်ပေးဖို့မြန်မာအစိုးရကိုတောင်းဆိုပါတယ
်မြန်မာအစိုးရကဟိုကလသမကမဟာမင်းကျောင်းယူနီဆန်နဲ့ UNDP နဲ့လည်းမတူတာဟာကျွန်တော်ညာတို့ကဒီပတ်ကကျိုးဆိုဒါပေမဲ့အဓိကကျွန်တော်တို့ကစညာကဆုံးသူကျနာသဘောတော့ကျွန်တော်ပထမပိုင်းမှာ UN Security Force ကိုပြည်ကျွန်တော်နာထူစီရမယ်ကျွန်တော်ကြားစက္ကမမနေဘူးပေါ့မူလနေရမှာမတော်မယ်နမေဆုံးမှာကျွန်တော်အဲ့ဒီမှာဆုံးဆုံးခံရတဲ့ဥစ္စာဖြစ်စီကျွန်တော်လျာနေဒီအကုန်လုံးကျွန်တော်တို့ကိုပြည်ရမယ်ကျွန်တော်နိုင်ငံသားတော်လာတော့လာကွန်ပြရမယ်နိုင်ငံသားသိကမှကျွန်တော်ဘုံလုံးပြန်ကောင်းပါပါကျွန်တော်တော့တော့ကိုကောင်းကိုရှင်နာဒီမှာဒီမှာနေခဲ့တာချိန်မှာဒီမှာဝင်တဲ့တွေပါတယ်ကျွန်တော်ဒီစစ်စနစ်ပဲဆက်ပြီးတော့သဘီကျင်ရစီရဒီအခုဒီဖူဒီအဒီဘီခဲမှာပေါ့ဘင်္ဂလားဒေ့ရှ်နိုင်ငံခဲမှာပေါ့အဲ့ဒီဝင်တဲ့တွေကိုမူလနေရာမှာပဲသူတို့ကလို့အဝန်တန်းဆောင်ပြရမယ်
ရခိုင်ပြည်နယ်မောင်နှုံမြို့နယ်မြို့တကြီးကျေးရွာသားကိုလာထွန်းကလည်းအခုလိုမျိုးကုလသမဂ္ဂနဲ့မြမအစိုးရတို့ကြားပူးပေါင်းဆောင်ရွက်ချက်ကိုကြိုဆိုပြီးတော့အထူးသဖြင့်နိုင်ငံသားဖြစ်ခွင့်ကိုအတိအမှတ်ပြုရင်းအစိုးရရဲ့ဆောင်ရွက်ချက်တွေကိုတော့စိုးရိမ်နေစေဖြစ်ကြောင်းနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအထူးအလေးပေးဆောင်ရွက်ပေးဖို့တောင်းဆိုပါတယ
်။နှစ်ချက်ရှိတာပေါ့နော်။တစ်ချက်ကကြတော့ကျွန်တော်တို့လူတွေကပြန်လာဖို့အခါကြတော့အရင်ကတည်းကကျွန်တော်နိုင်ငံသားဖြစ်တဲ့အဲ့ဒါကိုမြမအစိုးရကနေပြီးတော့အတရားမဲ့ပြုကိုပြုရမယ်ဆိုရဲသုံးဖြည့်ချက်တစ်ခုရှိတယ်နောက်တစ်ခုကြတော့ဒီ humanity ရပိုင်းပေါ့လူသားချင်းစာနာမှုဆိုင်ရာပေါ့အဲကျွန်တော်လူတွေမှာအခုကပြောရရင် ever ရောက်သွားတဲ့လူတွေမှာဘာတစ်ခုမှမရှင်းဘူးသူတော့အဲ့ဒါကိုနိုင်ငံတကာနဲ့ပူးပေါင်းပြီးတော့ JC ပြင်းနေဆိုတာကိုတော့ကျွန်တော်ကြူစုတယ်အဲ့ဒီ area ပေါ်မှာတော့အားရတယ်ဒါမဲ့ကုလသမဂ္ဂနဲ့တဘောတူညီချက်လုပ်တဲ့အခါကျတော့ဘယ်လောက်ထိလွယ်လွယ်မလဲဆိုတာကတော့ကျွန်တော်တို့ကစောင့်ကြည့်ရမယ်
နောက်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေအတွင်းနှစ်နာခဲ့ရတဲ့ကာယကံရှင်နေနဲ့မိသားစုဝင်တွေရဲ့သဘောဆန္ဒတွေကိုအလေးထားမေးမြန်းသင့်ပြီးတော့ ARS အကြမ်းဖက်တိုက်ခိုက်သူတွေနဲ့ဆက်နွယ်တဲ့ဆိုပြီးဖမ်းဆီးခံရမှာကိုစိုးရိမ်နေကြစေဒုက္ခသည်တွေရဲ့လုံခြုံရေးအာမခံချက်အတွက်လည်းယုံကြည်မှုရအောင်ဆောင်ရွက်ပေးသင့်တယ်လို့မောင်တော်ဒေတာကန်ကိုလာထွန်းကဆိုပါတယ
်ရခိုင်ပြည်နယ်မှာပြစ်သွားခဲ့တဲ့ပြဿနာတွေကိုပြင်းချင်းရှင်တဲ့ဆိုလို့ရှိရင်နိုင်ငံတကာပူးစည်းလဲပါရမယ်ပြီးတော့ကျွန်တော်ခါရချင်းချင်းတွေနဲ့လဲအစိုးရကစကားပြောဖို့လိုတယ်ကျွန်တော်ဘာတွေအန်စားနေရလဲကျွန်တော်ကိုဘာတွေလုပ်ပြင်အစီအစဉ်လဲဟိုအစိုးရနဲ့ကျွန်တော်လူတွေနဲ့တိုင်ပင်ဆွေးနွေးချင်းမှအစီအစဉ်ပါပေါ့အခုကဒီပြဿနာတိတော့လာအခုမဟုတ်ဘူးနှစ်ဆောင်စင်းကြီးကတည်းကပေါ့အစိုးရအနေနဲ့ကျွန်တော်လူဒီအပွဲစီမှကျွန်တော်လူတွေခေါ်ပြီးတော့ဟိုသိဆုံဆွေးနွေးရတော့ဘာလို့အဲ့ရမရှိဘူးအဲ့ရမရှိမရှိတော့ဒီပြဿနာဟိုပြေလေသွားမှလည်းမမြင်ဘူးဥပမာအဖေရောက်သွားတဲ့လူတွေတိမှဒီအာစာကနေလူတွေအများကြီးပါတယ်ဆိုပြီးတော့ဒီမှာတင်းစားတွေမှာပါတွေမှာပညာသားရှိတယ်တကယ်တော့အဲ့မှာဒီအာစာအပွင့်ဝင်တွေမဟုတ်တဲ့လူတွေအများကြီးပဲမှာသူတို့စရင်းတွေတိတာအဲ့ဒီကိစ္စတွေကြတော့ကျွန်တော်လူတွေကစူးရင်တယ်ပေါ့နော်သူတို့တကယ်လို့ဒီဘက်ရောက်လာရင်သူတို့ကအဆန်းခံရမယ်ပြတော့ဆက်ကြင်ရမယ်ဆိုပြီးတော့လူတွေကစူးရင်တယ်ပြီးတော့ခုတရားစင်ရေးပိုင်းမှာကြတော့လဲကျွန်တော်ကြတော့ဘာတကူမှမျက်မှတ်တတ်ဟိုဆစ်ဆိုင်မခံရဘူးပေါ့အဲ့လိုအပိုင်းတွေရှိတယ်
ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွေချိုးဖောက်မှုတွေနဲ့ဆက်လျင်းပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့စည်းမယ်လို့လည်းမြမအစိုးရကပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပါတယ်။စုံစမ်းစစ်ဆေးမှုရဲ့ရလဒ်အနေနဲ့အစိုးရအနေနဲ့အရေးယူဆောင်ရွက်ဖို့အရေးကြီးတယ်လို့လည်းဂျွန်လ6ရက်နေ့ကထုတ်ပြန်တဲ့မြမနိုင်ငံဆိုင်ရာအမေရိကန်တန်ရုံးရဲ့ကြေညာချက်ထဲမှာလည်းထည့်သွင်းဖော်ပြထားပါတယ်ရှင်။